ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ရဲ့လက်လက်နေတဲ့စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးအနေနဲ့တာဝန်ထမ်းဆောင်ဖို့လက်ရှိနေပြည်တော်ဒုတိယမြို့တော်ဝန်အနေနဲ့တာဝန်ထမ်းဆောင်ခဲ့ပြီးတဲ့ဦးရဲမင်းကိုရန်ကုန်တိုင်းလွတ်တော်ကဒီကနေ့မှအမည်စင်းတင်သွင်းခဲ့တာကိုပြောပြပေးပါမယ်။ကျွန်မမိခါပါ။ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ဝင်စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဦးမြင့်တောင်ဟာပြီးခဲ့တဲ့ဧပြီလကရောဂါနဲ့ကွယ်လွန်သွားခဲ့ပါတယ်။ကွယ်လွန်သွားခဲ့တဲ့သူ့နေရာကအခုချိန်ထိလက်လက်လျက်ရှိပါတယ်။
ဒီကနေ့ရန်ကုန်တိုင်းဒေသကြီ
းအရေးပေါ်အစည်းအဝေးမှာတော့လစ်လက်သွားတဲ့စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးရာထူးပြန်လည်ခန့်အပ်ဖို့အတွက်လက်ရှိနေပြည်တော်ဒုတိယမြို့တော်ဝန်အနေနဲ့တာဝန်ထမ်းဆောင်ခဲ့ပြီးတဲ့ဦးရဲမင်းကိုခန့်အပ်ဖို့အမည်စင်းတင်သွင်းခဲ့တာဖြစ်ပါတယ်
။ရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့တွေလစ်လက်လက်ရှိသောစီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးဖြစ်ခန့်အပ်တောင်းပြမိပုဂ္ဂိုလ်ဟာတိုင်းဒေသကြီးလွှတ်တော်ကြီးတော်တူညီချက်ရယူရန်အတွက်ပြေးပို့လာပါတယ်။အမိဦးရဲမင်းဦးစူပါပုဂ္ဂိုလ်ဒီအမိဦးရဲမင်းဦးအဘမိဦးရွှေမြအစူပါပုဂ္ဂိုလ်ကိုယ်မှတ်တမ်းကိုလွတ်တော်ကိုယ်စင်များထံဖြန့်ဝေထားပြီးဖြစ်ပါတ
ယ်။ရန်ကုန်တိုင်းလွတ်တော်ဥက္ကဋ္ဌကလွတ်တော်မှာအခုလိုတင်ပြခဲ့တာပါ။ရန်ကုန်တိုင်းဒေသကြီးလွတ်တော်အစည်းအဝေးတွေကိုလာမယ့်ဇွန်လ6ရက်နေ့အထိကျင်းပသွားဝယ်ရှိပြီးဦးရဲမင်းကတော့စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးအနေနဲ့အဆိုပြုတဲ့အပေါ်ကန့်ကွက်တဲ့သူမရှိဘူးဆိုရင်သူဟာရန်ကုန်တိုင်းဒေသကြီးအစိုးရအဖွဲ့ဝင်စီမံကိန်းနဲ့ဗဏ္ဍာရေးဝန်ကြီးအနေနဲ့တာဝန်ထမ်းဆောင်ရမှာဖြစ်ပါတယ်။ရန်ကုန်တိုင်းလွတ်တော်ကိုယ်စားလှယ
်ဦးကျော်စရာကတော့လွတ်တော်တတန်
းအိမ်မကြံတော့တဲ့ကာလမို့လက်လက်ဝန်ကြီးနေရာကိုလွတ်တော်ရဲ့လုပ်ငန်းတွေနဲ့ကော
ဗဏ္ဍာရေးပိုင်းမှာပါကြံ့ကျင်တဲ့လွတ်တော်ကိုယ်စားလှယ်တဦးဦးကိုရွေးချယ်ခန့်အပ်တာပိုတင့်တော်လေးလို့သူကမြင်ပါတယ်
။ဟိုသူကတက်တန်းလိုက်ကုန်ကနီးပြီးဒီရောင်တဲ့ရဲ့စီမံဗဏ္ဍာဘတ်ဂျက်အကြောင်းကိုအကောင်းအောင်တည့်ရဲ့လူဆိုပို့ပေါင်းတာပေါ့။အဲ့တော့ကျွန်တော်ပြောချင်တာကကျွန်တော်တို့ရောင်တဲ့တွတ်တော်ထဲမှာကိုပဲဟိုကျွန်တော်တို့အခုလက်ရှိလုပ်နေတဲ့ပြည်သူ့ငွေကြေးကော်မတီဥပဒေဦးတင်လေဦးခုမှကျွန်တော်တို့ဗဏ္ဍာရေးစီမံရေးမှာဥပဒေဟိုတုံးနေတဲ့ဒေါသနာမင်းတို့ပါတို့အဲ့လွတ်တော်ကိုယ်စားလှယ်ကခန့်လိုက်ရင်တော့ကျွန်တော်အမြင်တော့ပို့ပေါင်းတာပေါ့။ပေါ်ပြီးတော့ရန်ကုန်တိုင်းအနေနဲ့ပို့အဆင်ပြေနေတာပေါ့ဟိုရှိနေတော့အခုပြည်နေတဲ့လူတူကိုဒီလာတိုင်းလေးမှာရှိနေသွားတတန်းတဲ့ဝန်ကြီးကပူခန့်နေတယ်လို့ကျွန်တော်ထင်တယ်ဦးရင်းမင်းကိုဦးရင်းမင်းကိုမသိတဲ့ဟုတ်လို့ကျွန်တော်ပြောတာမဟုတ်ဘူ
းကိုကိုဂျွန်ကတိုင်းလွတ်တော်ကိုစလေဦးအောင်နိုင်ကတော့ခန့်အပ်မှုနဲ့ပတ်သက်လို့ဘာမှချက်မှပေးဖို့မရှိဘူးလို့သူကပြောဆိုလိုက်ပါတယ်
ကျွန်တော်တို့ဟိုဒီကတော့ရဘူးဘယ်သူပဲလို့သူတို့ခက်ခက်ဟိုအလုံးလုံးကိုပဲယူပြီးတာ
ဟုတ်ဒီကိစ္စနဲ့ပတ်သက်လို့ကာယကံရှင်ဦးရဲမင်းကိုဆက်သွယ်ရမှာတော့တာဝန်ပေးအပ်ခံရဖို့ကမတိကျတဲ့အတွက်ခန့်အပ်ခံရရင်ဘယ်လိုပြုရင်ဆောင်ရွက်သွားမလဲဆိုတာမျိုးကိုပြောဖို့စောသေးတယ်လို့သူကပြောဆိုလိုက်ပါတယ်
။မိုးစီကြောပင်နေမှမသိဘူးကျွန်တော်လျှောက်ပြောနေလို့မရဘူး။အစိုးရကြီးအလုံးကြီးအစိုးရတက်တန်းနဲ့သွားတာ။လက်ရှိအစိုးရတက်တန်း10လပဲကျွန်တော်လည်း10လပဲကျွန်တော်လည်းကာလတခုမှလူတယောက်ကအပါရီလုံမယ်ညာရီလုံမယ်လို့ပြောတာကမီရှင်ဒီပင်ဖောက်တာပဲဖြစ်တယ်။တကယ်အလုပ်ဖြစ်မှာမဟုတ်ဘူးဗျ။ဒါတော့ပြောဖို့စောပါသေးတယ
်။ဦးရဲမင်းဟာနေပြည်တော်စီပင်တာယာရေးပန်ရေးဥက္ကဋ္ဌအနေနဲ့2019ဇန်နဝါရီလဆန်းပိုင်းမှာစတင်ခန့်အပ်ခံခဲ့ရတာဖြစ်ပြီး2019ခုနှစ်ဇွန်လ25ရက်နေ့မှာတော့နေပြည်တော်ဒုတိယမြို့တော်ဝင်အနေနဲ့ပြောင်းလဲခန့်အပ်ခံခဲ့ရပါတယ်။လက်ရှိအချိန်မှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီရဲ့ဗဟိုပြန်ကြားရေးကော်မတီမှာအဖွဲ့ဝင်အနေနဲ့တာဝန်ထမ်းဆောင်နေပြီးဗဟိုစည်းဝါးရေးကော်မတီရဲ့အဖွဲ့ဝင်တဦးလည်းဖြစ်ပါရဲ့ရှင်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်။